ကိုပီအနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်နဲ့ဒုတိယသမ္မတဦးမြင့်ဆွေဦးဆောင်တဲ့မောင်တော်ဒေတာစုံစမ်းစစ်ဆေးရေးကော်မရှင်တို့ရဲ့အစီရင်ခံစာပါအကြံပြုချက်တွေကိုအကောင့်ထဲပေါ်ဖို့ဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအကောင့်ထဲပေါ်ရေးကော်မတီကဒီရက်ပိုင်းအတွင်းမှာလုပ်ငန်းတွေစတင်ပါလိမ့်မယ်။ဒီကော်မတီရဲ့လုပ်ငန်းဆောင်ရွက်တာတွေနဲ့ပတ်သက်ပြီးရခိုင်နိုင်ငံရေးခေါင်းဆောင်နဲ့ပညာရှင်တွေကလုံခြုံရေးကိုအဓိကထားဖို့နဲ့နိုင်ငံသားစီစစ်ဖို့ကိုအလေးခယူပြုဖို့လိုလာကြပါတယ်။ဒီအမြင်သဘောထားတွေကိုVOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအကောင့်ထယ်ဖော်ရေးကော်မတီကိုဒီလ10ရက်နေ့ကဖွဲ့စည်းလိုက်ပြီးလုပ်ငန်းအကောင့်ထယ်ဖော်ဖို့မြေပြင်ကွင်းစင်းလေ့လာတာတွေကိုဒီလ18ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်။ရခိုင်နိုင်ငံရေးခေါင်းဆောင်နဲ့ပညာရှင်တွေကဒီအကြံပြုချက်တွေကိုကော်မတီကအကောင့်ထယ်ဖော်ရမှာရခိုင်အပါအဝင်ဒေသခံတိုင်းရင်းသားတွေရဲ့သဘောထားတွေနဲ့ပူးပေါင်းပါဝင်ရေးတွေကိုအလေးထားဖို့အတွက်လိုလားကြောင်းပြောကြပါတယ်။ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကကော်မတီနဲ့ပတ်သက်ပြီးသူ့ရဲ့အမြင်သဘောထားကိုအခုလိုပြောပါတယ်
။ဟုတ်ဒီကော်မတီနဲ့ပတ်သက်လို့လေကျွန်တော်တို့ကတော့သတိထားစောင့်ကြည့်မဲ့သဘောရှိပါတယ်။ဒီကော်မတီရဲ့အနေအထားကိုပြန်ကြည့်တဲ့အခါမှာမျိုးသားလုံခြုံရေးမျိုးသားအကျိုးစီးပွားကိုကာကွယ်စောင့်ရှောက်တိုင်တဲ့နောက်နိုင်ငံကတန်တမာခင်းနဲ့ပတ်သက်တဲ့ကဏ္ဍမှာထိထိဝင်ဝင်ပါဝင်ခဲ့တဲ့နိုင်ငံရေးအဖြစ်လေပဲနော်ဆုံးဖြတ်နိုင်တဲ့နောက်တစ်ခုကသမိုင်းဆိုင်ရာတော့အတွေးကိုအယူဆခံခံမှမှာရှိရဲ့ပုံကိုတူဦးဆောင်ရင်ပို့ပြီးတော့ကျွန်တော်တို့เนาะကောင်းမယ်ဆိုတဲ့အမြင်လေးရှိပါတယ်။မျိုးသားလုံခြုံရေးအမြင်နဲ့မျိုးသားအကျိုးစီးပွားကိုကာကွယ်တဲ့နိုင်ငံတကာတန်တမာရေးနဲ့ပတ်သက်လို့ကြွန့်ကျင်တဲ့ပုံကိုပါဖို့လိုအပ်တယ်လို့ထင်ပါတယ
်။နိုင်ငံသားစီစီရေးနဲ့ပတ်သက်လို့လည်းဒေါက်တာအေးမောင်ကအခုလိုပြောပါတယ်
။ခုနက1980နိုင်ငံသားဥပဒေနဲ့ပြန်စီစစ်တာတော့မြန်မာနိုင်ငံကနေပြီးတော့เนาะစွန့်ခွာသွားပါတယ်ဆိုတဲ့မြန်မာနိုင်ငံမှာနေခဲ့ရတဲ့ဆိုတဲ့ပုဂ္ဂိုလ်ရဲ့အထောက်အထားထိုင်လုံမှုပုံမူတည်ပြီးမှပြန်လည်လက်ခံတာတို့ကိုစိတ်တကျဆောင်ရွက်တင်ပါလေ။အစိုးတလျင်အတင်းတိတ်တွန်းပြီးမှလှုပ်ရတာမျိုးမဟုတ်ပြီနဲ့ကိုယ့်ဘက်ကယက်တီချက်ကိုယ့်ဘက်ကဆောင်ရွက်မယ့်အစီအမံများကိုမြေပြင်မှာလက်တွေ့နော်အစီအမံများကိုဆောင်ရွက်ပြီးမှသာလျင်စိတ်တကျပြန်လည်လက်ခံခြင်းကိုဆောင်ရွက်တင်တယ်လို့ကျွန်တော်တို့တုံ့တက်ပါလေ။
ရခိုင်သမိုင်းပညာရှင်ဒေါက်တာအေးချမ်းကတော့ကိုဖီအာနန်ဦးဆောင်တဲ့ကွန်ရှင်တက်တန်းဟာတနစ်ပဲရှိတာကြောင့်ပြည်စုံလုံလောက်တဲ့အကြံပြုချက်တွေဖြစ်နိုင်မလားဆိုတာကိုတန်တရားရှိကြောင်းပြောပါတယ်။ကွန်ရှင်ရဲ့အကြံပြုချက်ကိုအကောင့်ထဲဖော်ရေးနဲ့ပတ်သက်ပြီးဒေါက်တာအေးချမ်းကအခုလိုပြောပါတယ်
။1980နဲ့နိုင်ငံသားဖြစ်မှုဥပဒေကိုနိုင်ငံသားဆိုင်ရာဆိုင်ရုံးနေနဲ့မကိုက်နေတဲ့အတွက်ပြင်ရမယ်ဆိုတဲ့ချက်ပါ။အဲဒီဟာကကျွန်တော်တို့မြန်မာနိုင်ငံအတွက်လိုအပ်တဲ့အချက်အလက်တွေကိုကောလို့စဉ်းစားပြီးတော့မှပြန်ဆန်းထားတဲ့ဥပဒေဖြစ်တဲ့အတွက်ဒါကိုအသိပြန်ပြီးတော့ရေးဖို့ဆိုတာလည်းကိုယ်တော်လေးစဉ်းစားမယ်ချက်ဖြစ်ပါတယ်ကျွန်တော်ဒီနိုင်ငံသားဖြစ်မှုနဲ့ပတ်သက်လို့ဒီရခိုင်ပြည်နယ်ဒီမြောက်ပိုင်းမှာအတော်ကိုရှုပ်ထွေးနေတဲ့အခြေဖြစ်ပါတယ်တက္ကသိုလ်မျိုးစုံရှုပ်ထွေးနေတဲ့အတွက်ဒီချက်ဟာလည်းပဲပြန်ပြီးတော့ရေးမယ်ဆိုလို့မဟုတ်ကျင်းစင်မယ်ဆိုလို့ရှိရင်အတော်အန္တရာယ်များတဲ့ကိစ္စလို့ကျွန်တော်မြင်တယ်
နိုင်ငံသားဖြစ်စီစစ်လက်ခံရမှာနိုင်ငံသားဖြစ်တဲ့သူတွေကိုတိတိကျကျစီစစ်ပြီးစက်မှတ်ဆောင်ရွက်ဖို့နဲ့လွတ်လပ်စွာခီးတွားလာခွင့်ပြုဖို့ဆိုရမှာလဲတရားမဝင်ဝေယောင်းမှုတွေကိုမထိန်းချုပ်နိုင်ရင်အခက်အခဲတွေရှိနိုင်ကြောင်းသုံးသပ်ပါတဲ့နိုင်ငံရေးလေးလာသုံးသပ်သူဦးမောင်မောင်ဆိုကတော့ဒေသခံပြည်သူတွေပါဝင်ရေးနဲ့ပတ်သက်ပြီးအခုလိုသုံးသပ်ပါတဲ့
ရခိုင်ပြည်သနာဖြစ်ရှင်းခြင်းအစိုးရနဲ့လူမျိုးရေးဆိုင်ရာတာဝန်ရှိသူတွေမှာဒေသခံကိုယ်စားလှယ်ပါဖို့လိုတယ်အခုဘာပဲပြောပြောရခိုင်ပြည်နယ်မှာအများစုက ANP ပါတီကနိုင်ထားတာ ANP ပါတီကအများစုကိုစားပြုတယ်အထူးသဖြင့်မြောက်ပိုင်းနဲ့ပတ်သက်အခုပြောင်းလာဖြစ်တဲ့ area အားလုံးမှာ ANP ပါတီနိုင်ထားတာဖြစ်တယ်အဲ့တော့ဒီ ANP ပါတီကခေါင်းဆောင်နေတယ်ဆွေးနွေးပြီးတော့ဒီကျွန်တော်တို့ရဒီလုပ်ငန်းစဉ်တွေအကောင့်ထယ်ဖော်ရမှာဖြစ်တယ်ဒါမှသာဒီလူတို့ကိုလည်းကျွန်တော်တို့ကရခိုင်လူတွေကိုယ့်ရဲ့ပအောင်စည်းဝေးနိုင်မှာဖြစ်တယ်သူတို့မပါဘူးဆိုလို့ရှိရင်ပြည်သနာဖြစ်ရှင်းမှုခက်လိမ့်မယ်လို့ထင်တယ်ဒါကိုအစိုးရကနေဦးစားပေးလွတ်ဖို့တင့်တယ်လို့မြင်တယ်
ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအကောင့်ထဲပေါ်ရေးကွန်ပလီဖွဲ့စည်းလိုက်တာကိုကုလသမဂ္ဂလုံခြုံရေးကောင်စီကလည်းကြိုးဆိုထားပြီးကိုဖီအန်နန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပေးချက်တွေကိုအကောင့်ထဲပေါ်ဖို့ကိုလည်းတိုက်တွန်းပါတယ်။ကော်မရှင်ရဲ့အကြံပြုချက်တွေမှာလူမှုစီးပွားဖွံ့ဖြိုးရေးနိုင်ငံသားဖြစ်မှုလွတ်လပ်စွာသွားလာခွင့် IDP ခေါ်အဝင်စွန့်ခွာနေရသူများအရေးနဲ့လူ့အဖွဲ့အစည်းများအကြပေါင်းစည်းရေးလုံခြုံရေးစတာတွေပါဝင်တာဖြစ်ပါတယ်။